မြန်မာနိုင်ငံမှာမြေကြီးကြီးရေရှမ်းသားတွေကြောင့်တိစုံသူ68ဦးရှိသွားပြီးမွန်ကြီးနယ်အတွင်းတိစုံသူတွေအနက်ចောင်းသားចောင်းသူ16ဦးပါဝင်ခဲ့တယ်လို့ပညာရေးဌာနဒုတိယဝန်ကြီးဦးဝင်းမော်ထွန်းကပုဒ်တော်ဦးနေ့ကပြောခဲ့ပါတယ်။ကုသသမဂ္ဂကလည်းမြန်မာနိုင်ငံအတွက်ရေသေးအကူအညီတွေဆောင်ရွက်ပေးနေပါတယ်။တစ်ချိန်တည်းမှာအိန္ဒိယနိုင်ငံမှာလည်းအကောင့်နဲ့မုတ်တုံမိုးကြောင့်ရေကြီးရေရှမ်းတာမြေပြိုတာတွေရင်ဆိုင်နေရပြီးလူအသေးပြောင်းနေပျက်စီးဆုံးရှုံးမှုတွေလည်းပိုပြီးတော့များလာနေပါတယ်။အရေးပေါ်ကူညီကယ်ဆယ်ရေးနဲ့စားနပ်ရိက္ခာထောက်ပံ့မှုတွေလိုအပ်နေတဲ့အခြေအနေကိုစူးစီးတင်ပြပေးထားပါတယ်ရှင်။မွန်ပြည်နယ်၊ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းတွေမှာမိုးသက်ထန်မြေပြိုတာတွေကြောင့်သေဆုံးသူ68ယောက်ထိရှိလာနေပြီးကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းရေးယုံ UNOCHA ရဲ့သတင်းထုတ်ပြန်ချက်အရဩဂုတ်လ17ရက်နေ့အထိအိုးအိမ်ရှိကြောင်းနေထိုင်ရသူပေါင်း 8,000 ကျော်ရှိလာနေပြီဖြစ်ပါတယ်။မွန်ပြည်နယ်ပေါင်မြွတ်နယ်စဲပြူခုံကျေးရွာမှာမိုးကြီးမြေပြိုမှုတွေကြောင့်သေဆုံးရသူတွေရဲ့ចောင်းသားចောင်းသူ16ယောက်လည်းပါဝင်ကြောင်းနဲ့ចောင်းသားចောင်းသူ28ဦးကတော့သေးရုံမှာကုသမှုခံယူနေရတဲ့အကြောင်းမင်းကနေပြည်တော်လွှတ်တော်အစည်းအဝေးပြီးမှဒုတိယပညာရေးဝန်ကြီးဦးဝင်းမော်ထွန်းကသတင်းထုတ်တွေကိုအတည်ပြုပြောခဲ့ပါတယ်။ဒါအပြင်ရေလွှမ်းမှုမှုဒဏ်ခံနေကြရတဲ့ပြည်နယ်မြို့နယ်နဲ့ခရိုင်ဒေသကြီးတွေမှာရေလွှမ်းခံနေရတဲ့အကြောင်းတွေကိုအကူအညီပေးကြဖို့ဒေသခံအရာရှိတွေကိုညွှန်ကြားထားပြီးဖြစ်တဲ့အကြောင်းနဲ့မြေပြိုကျမှုကြောင့်တည်ဆုံးခဲ့ရတဲ့ចောင်းသားចောင်းသူတွေရဲ့မိသားစုဝင်တွေကိုလည်းငွေကျပ်3သိန်းစီထောက်ပံ့ပေးခဲ့ကြောင်းနဲ့လက်ရှိမှာရေကြီးမှုကြောင့်ကျောင်းပေါင်း80လောက်ပိတ်ထားရတဲ့အကြောင်းလဲဒုတိယပညာရေးဝန်ကြီးကပြောပါတယ်။ဩဂုတ်လ13ရက်နေ့ကကုလသမဂ္ဂဦးဆောင်တဲ့အဖွဲ့အစည်းတွေကြားပူးပေါင်းရေးအဖွဲ့တွေကလည်းရေလွှမ်းမှုဒဏ်ကိုအဆိုးဆုံးခံနေရတဲ့မွန်ပြည်နယ်ကိုတွားခဲ့ကြပြီးနိုင်ငံတကာအဖွဲ့တွေအနေနဲ့ရေပေးပြင်ပြည်သူတွေကိုအထူးရောက်ဆုံးအကူအညီပေးနိုင်မယ့်နည်းလမ်းတွေရှာဖွေလေ့လာသွားမှာဖြစ်တဲ့အကြောင်းလဲဖော်ပြထားပါတယ်။ရေပေးတင်ဒေတာတွေမှာအရေးကြီးဆုံးလိုအပ်ချက်ဖြစ်တဲ့တန်ရှင်းရေရရှိရေး UNICEF ကရေတိုလောင်ဖို့ဘုံတွေထောက်ကမ်းတာရေသန့်စင်ဖို့လိုအပ်ပစ္စည်းတွေနဲ့တကောရေတန်ရှင်းရေသုံးပစ္စည်းတွေကိုထောက်ပံ့ပေးနေသလိုရွေးရှားစည်းကမ်းတွေစတင်နိုင်ဖို့အရေးပေါ်သုံးကျန်းမာရေးပစ္စည်းတွေမွေးအန္တရာယ်နဲ့စီမံကိုယ်ကဲမှုဆိုင်ရာအသိပညာပေးရင်းနဲ့ပစ္စည်းဖြန့်ဝေပေးတာတွေကိုလည်းလောလောဆယ်မှဆောင်ရွက်ပေးထားတယ်လို့ဆိုပါတယ်တကယ်လို့အစိုးရပိုင်းကအကူအညီတောင်းလာခဲ့မယ်ဆိုရင်လည်းနိုင်ငံတော်အဆင့်အာဏာပိုင်တွေကသတ်မှတ်ထားတဲ့အကြီးကဦးစားပေးလုပ်ငန်းစဉ်တွေအတိုင်းအရေးပေါ်အစီအစဉ်တွေကိုစတင်အသက်သွင်းဆောင်ရွက်ပေးသွားဖို့အဆင့်သွင်းရှိနေကြောင်းဒါအပြင်ချက်ချုပ်စားတောက်ဖို့ခက်တွေ့နေတဲ့နေရာတွေအိုးခွက်နဲ့စံမြင်ရတဲ့အခြေအနေရင်ဆိုင်နေကြရတဲ့နေရာတွေမှာအဆင့်သင့်စားသုံးနိုင်မယ့်အဟာရဖြစ်အစားအစာတွေကိုထောက်ပံ့ပေးဖို့အသင့်ပြင်ထားတယ်လို့လည်း UNOCHA ရဲ့ဝက်ဆိုက်မှာဖော်ပြထားပါတယ်တချိန်နဲ့မှာပဲအိန္ဒိယနိုင်ငံမှာလည်းဒီလာပဲရေကြီးမြေပြိုမှုတွေကြောင့်သေဆုံးသူစုပေါင်း290ကျော်သွားပြီဖြစ်တဲ့အကြောင်းအိန္ဒိယအာဏာပိုင်တွေကမနစ်ဘူဒူးနေဩဂုတ်လ14ရက်မှာထုတ်ပြန်ကြေညာခဲ့ပါတယ်။သတင်းနှစ်ပတ်ကြာရွာနေတဲ့အားကောင်းတဲ့မုတ်တုံမှုကြောင့်လူပေါင်းတပန်းဝန်းကျင်နေရာရွှေ့ပြောင်းနေကြရပြီးပြည်နယ်6ခုမှာအိမ်တွေလည်းထောင်ပေါင်းများစွာပျက်စီးဆုံးရှုံးခဲ့ရပါတယ်။အိန္ဒိယတောင်ပိုင်းပြည်နယ်တွေဖြစ်တဲ့ကရလာနဲ့ကနဒါကအနောက်ပိုင်းမှာတော့မဟာရာစထရာနဲ့ဂူဂျာရတ်ပြည်နယ်တွေဟာရေပေးတံကိုအဆိုးဆုံးခံနေရတဲ့ပြည်နယ်တွေဖြစ်ခဲ့ကြပြီးနေရာတွေကစိုက်ပျိုးထားတဲ့ကောက်ပဲပြည်နယ်ဧကပေါင်းထောင်နဲ့ချီပြီးပျက်စီးခဲ့သလိုကားလမ်းရထားလမ်းတွေလည်းပျက်စီးသွားပါတယ်ကာရလာပြည်နယ်ထဲမှာပြီးခဲ့တဲ့သတင်းပတ်ထဲမိုးသက်ထန်တဲ့အတွက်မြေပြိုကျတဲ့နေရာပေါင်းဒါဇင်နဲ့ချီရှိနေခဲ့ပြီးလူတရာကျော်ပြိမိနေသလိုအ ਨੇ ဆုံးလူပေါင်း105ယောက်သေဆုံးပြီး90ကျော်ပျောက်ဆုံးနေပါတယ်။ကယ်ဆယ်ရေးချိန်နဲ့ပတ်သက်လို့ကာရာလာပြည်နယ်အုပ်ချုပ်ရေးမှူးပင်နာရာယီဘီဂျာရန်ကအခုလိုပြောပါတယ
်။1118ဒုသာရှောဆကဲမ်ဘူလာနေရုံ
ရေပင်ကယ်ဆယ်ရေးစခန်းပေါင်း1818ခုဖွင့်ထားပြီးလူပေါင်း 38,969 ယောက်ကယ်ဆယ်ရေးစခန်းတွေမှာနေထိုင်နေကြပါတယ်။
တချို့ကတော့ရေနည်းနည်းကျသွားတာနဲ့နေနေစီပြန်သွားကြပြီလို့လည်းသူကပြောပါတယ်။ပဲဖီဆာအဓိကစိုက်ပျိုးတဲ့မဒီယာပရာဒက်ရှ်ပြည်နယ်မှာပြင်းထန်တဲ့မိုးကြောင့်32ယောက်သေဆုံးပြီးကောက်ပဲပြည်နယ်တွေပျက်စီးကုန်တဲ့အကြောင်းအာဏာပိုင်တွေကပြောပါတယ်။ပါရှိပတီနာဖျားကြောင်းမှာခိုလုံနေတဲ့ရေဝေးဒုက္ခတဲ့တူကမိုးရွာသွန်းမှုအခြေအနေကိုအခုလိုဟိန်ဒူဘာသာနဲ့ပြောပါတယ
်။အာဒါကောင်ဇယ်မဂနဟိုချူကာဟဲ
10ရွာရဲ့တဝက်လောက်ရေထဲမျောပါသွားပါတယ်။ရေနိုင်နေရလဲ35ပေလောက်ထိမြင့်ပါလေ
။ဂူဂျာရတ်မှာတော့မိုးသီးထန်မှုနဲ့ဆက်နွယ်တဲ့မတော်တဆထိခိုက်မှုတွေကြောင့် 31ယောက်သေဆုံးခဲ့ပြီးမြောက်ပိုင်းတောင်ထူတတ်တဲ့ဥတ္တရာခန်းအရမှာလည်းမြေပြိုကျခဲ့တာကြောင့်သေဆုံးသူ10ယောက်ဝန်းကျင်ရှိပါတယ်။နောက်နှစ်ရက်ကြာတဲ့အထိကနတ်တကာမဟာရာစထရာနဲ့ဂူဂျာရတ်မက်ဒီယာပရာဒက်ရှ်ပြည်နယ်အလယ်ပိုင်းတွေမှာဆက်ပြီးတော့နေရာကွက်ပြီးမိုးသည်ထန်နေလိမ့်အောင်မယ်လို့ကြွမ်းကျင်သူတွေကခန့်မှန်းထားပါတယ်ရှင်။